စနစ်စလတ်တက်ဆိုင်ရာသို့ရင်းနဲ့စနစ်ကိုလည်းတက်တော်ရွေးကောက်ပွဲအချင်းစောကျင်းပဖို့အသိရှိနေတဲ့အကြောင်းသမန်နီကိုလတ်စ်မာဒူရိုကဒီနေ့ပဲပြောလိုက်ပါတယ်။စနစ်စလတ်နိုင်ငံအကျိုးအတွက်ပြည်သူစနစ်ကိုဆန္ဒရှိတဲ့အကြောင်းရုရှားသတင်းဌာနအာရအင်းနဲ့မင်းငယ်ကမှပြောဆိုလိုက်တာပါ။ဒါပေမဲ့လည်းသမန်တဲ့ရွေးချယ်မဲ့ရွေးကောက်ပွဲကတော့2025ခုနှစ်မတိုင်ခင်ကျင်းပမှာမဟုတ်ကြောင်းပြောဆိုခဲ့ပြီးအတိုက်ခံအများစုနဲ့ထိခိုက်ထားတဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌဟွမ်ကွာရီတိုရဲ့တောက်ဆစ်ချက်ကိုပယ်ချခဲ့ပါတယ်။ပြီးခဲ့တဲ့2018မေလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအတိုက်ခံ90အများစုဝင်ဝင်ရတာဓမ္မမောင်လည်းတပိတ်မောက်ခဲ့ကြတဲ့ကြောင့်မာဒူရိုတချို့ပြန်ရွေးကောက်ခံရတာဥပဒေနဲ့မညီကြောင်းလွတ်တော်ကကြေညာခဲ့ပြီးနောက်လွတ်တော်ဥက္ကဋ္ဌကွာရီတိုကယာယီသမားဖြစ်ပြီးခဲ့တဲ့သတင်းပတ်တယ်မှာပဲကြေညာခဲ့တာပါ။နေကန်တပ်ဖွဲ့လူလူဘက်ကရက်တီလာအောင်ငင်းငင်းချင်းချင်းနဲ့တောက်ဆူဆန္ဒကြပွဲဒီနေ့မိုးလေဝဲမှာနှစ်နာရီကြာကျင်းပသွားဖို့လေအတိုက်ခံခေါင်းဆောင်ကတိုက်တွန်းထားပါတယ်မလူဆောင်နဲ့ဆိုရှယ်လစ်စီရောက်ကိုဆန့်ကျင်ပြီးအတိုက်ခံလူရှောင်းမှုကိုပူးပေါင်းလာမဲ့စစ်သားတွေကိုအရင်မြူပဲလူငင်းချမ်းသာဝင်ပေးဖို့လေကန့်လန့်ထားတာပါမနေ့ကအမေရိကန်ရုတ်တံ CNN နဲ့မြန်မာကမှာတော့ငင်းချင်းတဲ့အတွင်းကူပြောင်းမှုတွေနဲ့နောက်ဆုံးမှာလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပနိုင်မဲ့အခွင့်အရေးရှိနေတဲ့ဖြစ်တဲ့အကြောင်းရာယီသမားဖြစ်ချင်တဲ့ကွာယူကပြောဆိုထားပါတယ်